မြန်မာနေဆက်တရုတ်နိုင်ငံရွှေလီမြို့နယ်ဆက်တချောင်းမှာဒီကနေ့မြန်မာအချိန်9နာရီခွဲလောက်မှာတရုတ်စစ်တပ်ရဲ့စီးရဲလေ့ကျင့်တာတွေရှိခဲ့ပါတယ်။ဒီမတိုင်ခင်ရပိုင်းတွင်းကလည်းမြပိုင်းမဟာမိတ်တွေဖြစ်တဲ့ TNL AA နဲ့ MNDAA သုံးဘွဲ့ကိုတရုတ်အစိုးရကယူနန်ပြည်နယ်ကုမင်းမြို့မှာမနေ့ကတနာရီခွဲကြာခေါ်ယူတွေ့ဆုံတယ်လို့သိရပါတယ်။ဆွေးနွေးတဲ့အချက်တွေထဲမှာတရုတ်နေဆက်မှာစစ်မဖြစ်အောင်ကာကွယ်ဖို့ဆိုတဲ့အချက်လည်းပါပါတယ်။ဒါနဲ့ပတ်သက်ပြီးတော့လက်ရှိပြည်တွင်းမှာဖြစ်နေတဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့နဲ့တက်မတော်ကြားတိုက်ပွဲတွေမှာတရုတ်အစိုးရကသူ့အကျိုးစီးပွားအတွက်စိုးရိမ်မကင်းဖြစ်နေမလားဆိုတာပြည်တွင်းမှာသုံးသပ်နေတာလည်းရှိပါတယ်။ဒီနေ့ဆက်အခြေအနေတွေကိုနိုင်ငံရေးပါတီနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
တမတော်နဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့အပြန်အလှန်တိုက်ခိုက်မှုတွေပြင်းထန်လာတဲ့အချိန်မှာတရုတ်အစိုးရတောင်းရှိသူတွေကမြောက်ပိုင်းမဟာမိတ်သုံးဘွဲ့ဖြစ်တဲ့ TNLA, AA နဲ့ MNDAA သုံးဘွဲ့ကိုယူနန်ပြည်နယ်မှာမနေ့ကဩဂုတ်လ20ရက်မှာတွေ့ပြီးတချို့ကိစ္စရပ်တွေကိုဖိအားပေးညှိနှိုင်းခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒီအချက်တချို့ထဲမှာမြန်မာတမတော်ကိုအပြည့်အဝနှစ်လအတွင်းမှာလက်အုပ်မှုယူတိုက်ခိုက်တာမျိုးမလုပ်သင့်ဘူးဆိုတာအပါအဝင်တရုတ်နယ်စပ်လုံခြုံမှုရှိအောင်စောင့်ရှောက်ပေးဖို့ဒါတွေမလုပ်ဘူးဆိုရင်ပြည်ထောင်စုပေးသွားမယ်ဆိုရဲ့ဖိအားတွေလည်းပေးကပ်ပုံရတယ်လို့နိုင်ငံရေးအသိုင်းအဝန်းကသုံးသပ်ပါတယ်။ဒီကိစ္စကိုရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခောက်ကိုဆက်သွယ်ကြည့်ရတဲ့အခါမှာတော့တွေးဆခဲ့ရဟုတ်ကြောင်းနဲ့အစည်းအဝေးသွားတဲ့သူတွေပြန်လာမှသတင်းအတိအကျပြောနိုင်မယ်လို့ VOA ကိုပြောပါတယ်။
အဲ့ဒီကိစ္စကဒီအစည်းအဝေးသွားတဲ့လူတွေပြန်လာတာလမ်းမှာပဲရှိသေးတယ်ဆိုတော့ကျွန်တော်လည်းအဆက်တွေလည်းမရသေးဘူးကြ
။ဒီနေ့မနက်ပိုင်းတရုတ်နယ်စပ်ရွှေလီမြို့မှာတော့ PLA အပေါ်စားတန်ကြပ်ကတင်ကားတွေဆင်းရဲပြတာတွေလက်နက်ကြီးပစ်ခတ်လေ့ကျင့်တာတွေရှိခဲ့ပါတယ်။အဲ့ဒီနောက်မြန်မာနဲ့ထိစပ်နေတဲ့ကြေကောင်ဘက်ကိုရောက်ရှိလာရလို့ကြားရပါတယ်။တရုတ်စီးလေ့ကျင့်မှုနဲ့ပတ်သက်ပြီးမြန်မာတရုတ်နယ်စပ်ရွှေလီမြို့ဆက်ဆံရေးရုံးတောင်ခံဦးကြီးနောင်ကို VOA ကဆက်သွယ်ကြည့်ရအခါမှာအခုလိုပြောပါတယ်။
ဟုတ်ကဲ့သူတို့ကတော့သူတို့ဟိုဒီဝူချင်းလေးဂျင်ဟာဖိအဖက်တွေကိုတင်းကြီးကဒီလုံးပေါ့ PDP လုံးကတင်းလိုက်ပြီးရှိတော့ဘူးအဲ့ထာနာအဲ့တော့အဲ့အရှာကစစ်တပ်တွေလာနေကြပါလေ PLA ပေါ့အဲ့တော့သူတို့ရဲ့ရှင်ရေးလှုပ်ရှားမှုကြိုးပြီးသားပါသူတို့လှုပ်ရှားမယ်သူဒီပြောထားပါတယ်ဒီရက်တွင်းမှာဒါအရင်ကဝူချင်းမဟုတ်တော့ဘူးပြီးဆောင်ရေးမဟုတ်တော့ဘူးအခုဟာပြီးဆောင်ရေးဖြတ်လိုက်ပြီးအဲ့မှာကအဲ့ရစား PLA တွေနေကြတယ်တပတ်မှာလေသူအနောက်တည်းပြန်ဆန်းတဲ့သူဟိုအရေလည်းလက်မကြီးရဆတော့တကယ်မြင်လည်းမကြီးမျက်စက်မဖြစ်ချင်ဘူးလက်ချင်ကြီးပေါ့အခုလည်းအဲ့ဒီဆက်နေတာမဖြစ်မသိသေးဘူးစစ်တယ်လည်းမသိကြဘူးပေါ့ကျွန်တော်ထင်တာအဲ့ဒီဦးကြီးရေးသိမ်းလိုက်တော့သူအဲ့ဒီဆက်မျက်စက်မကဘူးထားဖို့ရ
ဒါဟာတရုတ်ကသူ့ရဲ့ CMEC လို့ခေါ်တဲ့မြန်မာပြည်တွင်းတရုတ်စီးပွားရေးလမ်းကြောင်းအကျိုးစီးပွားထိခိုက်မှာစိုးရိမ်နေပုံရရဲ့လို့နိုင်ငံရေးလေးလာသူတွေကပြောကြပါတယ်။ဒီနေ့ဆိုရင်လည်းမန္တလေးမူဆယ်အဓိကကျရဲ့ပြည်အောင်စုလမ်းမကြီးဖြတ်သွားတဲ့ကုတ်ခိုင်ဘက်မှာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေတိုက်ပွဲဆက်ရှိနေပါတယ်။တရုတ်ရဲ့ BRI စီမံကိန်းမှာကချင်နဲ့ရှမ်းမြောက်ဒေသကိုပြဿနာပြေလည်စေချင်တဲ့သဘောထားတွေရှိနေတဲ့အတွက်တရုတ်အစိုးရကမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေကိုဖိအားပေးရလဲဖြစ်နိုင်ပါတယ်။အခုကိစ္စဟာအများခံမှန်းထားသလိုတရုတ်အစိုးရရဲ့ဖိအားရေးကြောင့်တိုက်ပွဲတွေရှိလာမှာဟုတ်ပဲနှစ်ဖက်စစ်ရဲစဲရေးသဘောတူညီမှုဘိုင်လက်ထရယ်သွားတဲ့နေရာမှာတိုင်းရင်းသားလက်နက်ကင်တွေကနိုင်ငံရေးပါဝါချဲ့ထွင်တဲ့သဘောမျိုးဖြစ်နိုင်ကြောင်းကချင်အမျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကအခုလိုသုံးသပ်ပါတယ်
။အပြိုင်ဆိုင်အတာကြီးရည်ကိုလုတ်တဲ့နေထားမှာဒီမြောက်ပိုင်းလေးဖွဲ့ကညာကိုစည်ရင်းနီလန်းနဲ့သူတို့ရဲ့ဆွေးနွေးနိုင်မှုပေါင်းကိုချဲ့တယ်လို့ကျွန်တော်တို့မြင်တယ်။ဒါကြောင့်လဲဆိုတော့ဒီဘက် CNC မစခင်မှာဒီ peace process ceasefire ကိုကျွန်တော်တို့လုပ်မယ်ဆိုရင်အဲ့ပေါ်မှာဒီအတားကြီးနဲ့စကားပြောဖို့အစီအစဉ်ရှိပုံပေါ်တယ်။အဲ့ဒါတို့ရဲ့တုံ့ပြန်ချက်ကတကယ်ကြည့်တော့ရခိုင်မှာစစ်နေတာဖွင့်ထားတဲ့အချိန်တက်အင်အားဟိုဘက်အများကြီးဖြစ်နေတယ်ဒီဘက် weak point ဖြစ်တဲ့အချိန်ပေါ်မှာဒီရဲ့အဓိကနယ်စပ်ကုန်တွေလမ်းကြောင်းကြီးပေါ့နော်ထိချုပ်တိုက်ခိုက်ပြီးတော့မှသဘောတူညီချက်ကိုမြင့်ယူဖို့တို့ရဲ့မဟာဗျူဟာစကားပြက်လို့ကျွန်တော်ယူဆတယ်
အစိုးရငင်းငယ်ကော်မရှင်နဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေအပြည့်အစုံမျိုးနေရာနှိမ့်နိုင်နေရာဟာ၄လလောက်ရှိပါပြီ။ငင်းငယ်ကော်မရှင်ဘက်ကမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA နေမီမှာဆွေးနွေးကျင်တဲ့အကြောင်းအဆိုပြုထားပါတယ်။ကချင်လက်နက်ကိုင် KYI ကဒါကိုလက်ခံပြီးကြမ်းနဲ့ရခိုင်လက်နက်ကိုင် AA နဲ့တောင်းလက်နက်ကိုင် TNLA နဲ့MNDAA တို့သုံးဘွဲ့ကတော့သူတို့လုံခြုံရေးအရဒီနေရာကိုသဘောမတူခဲ့ရပါဒီလိုတိုက်ပွဲကြီးပြန်စတင်လာခဲ့ပေမဲ့လည်းငင်းငယ်ရေးကလုံးဝဝေးသွားတယ်လို့မယူဆကြောင်း PCG အဖွဲ့ဝင်ဦးစန်းအောင်က VOA ကိုပြောပါတယ
်ညီနိုင်နဲ့ဖြေးမှာပဲဒီလိုဖြစ်သွားတော့ပါအမှန်ကအဲ့ဒါကိုလုံးဝမဖြစ်နိုင်ဘူးဆိုတဲ့သဘောမျိုးလောက်ကြည့်တော့မဟုတ်သေးပါဘူးအစိုးရသဘောကျတဲ့နေရာကဟိုလက်နက်ကန်ကသဘောမကျလက်နက်ကန်ကသဘောကျတဲ့နေရာအစိုးရပဲသဘောမကျအဲ့လိုဖြစ်နေပြီးတွင်းတော့ပြင်းနေပါပဲအဲအဲ့ဒါကြောင့်နည်းနည်းဝေးနေတဲ့ကျွန်မတစ်ဖက်မှာလည်း
ကျွန်တော်မြန်မာကဆမ်းမြောက်ပြန်မှာလဲပြွေးရေလှူရှာမှုတွေကလည်းရှိတယ်အဓိကတော့ဟိုအေးအေးကိစ္စတွေကြောင့်ပဲဖြစ်မှာလို့ကျွန်တော်မြင်ပါတယ်။အော်ဘုလာစငါရဲ့မန္တလေးပြည်ဦးလွင်မြို့ကတမတော်နေပညာတက္ကသိုလ်ပါဝင်နေရ၅ခုကိုတရားနဲ့အလေးပူပေါင်းလက်နက်ကင်ဖွဲ့ပြီးဝင်ရောက်တိုက်ခိုက်ခဲ့ပြီးရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲကြီးခက်ဆဲဆဲပြန်ဖြစ်လာတာပါ။